Welcome to the Voice of America in Burmese.
Mingalan ya jama khnya. Tarashin paung be yan ni kin shin ne nit nit chin nai ja ba de lo su taung mit ta po ta ba de. 2022 khu ne July la 18 ye tining ngin ni ja be view nyama ba ni season ni ko nya 9 nai ga ni 10 nai thi Washington DC myo ro ga ni sat tin thau lun be ni ba bi. COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်နေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာသတင်းရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
၄ရက်လောက်ရှိပြီအကူက၄ရက်လောက်ကဝင်မှုမရှိဘူးတော့မှဆိုအရင်ကဆုထားရင်လည်းပဲလုပ်စီစားနေရပေါ့အောက်ဆီဂျင်မလောက်ဘူးပေါ့ညီမတို့ကနှစ်အိုးပဲရှိရအဖေကတနေုပ်ပေးရတော့
ကိုဗစ်တတိယလိုင်းကြောင့်မြန်မာပြည်သူတွေနေ့တတူကကြုံတွေ့ခံစားနေရတဲ့အခက်အခဲတွေကြောင့်သတင်းပေးပို့ချက်ကိုဥစွာနှာစင်ကြရပါမယ်။သတင်းပတ်စင်စီစဉ်တဲ့အဖြစ်စပိန်နိုင်ငံမှာရောက်နေတဲ့မြန်မာဂီတဖန်တီးရှင်စွတ်စွတ်နဲ့ဆက်သွယ်မြင်းမြန်းထားတဲ့မြန်မာအရေးဆွေးနွေးကံဥစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့သတင်းတွေကသုတအစီအစဉ်တွေထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇော်ဝင့်လိုင်းနဲ့အတူမမြသတင်းအောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံလုံးမှာကိုရက်တာအများပြည်သူယုံပိရဲ့တတ်မှတ်ပြီးမလို့အရင်အပြင်မထွက်ဖို့ကန့်သက်ချက်ထုတ်ထားတာဒုတိယနေ့ရောက်လာပါပြီမြန်မာနိုင်ငံအတွင်းကိုဗစ် -19 တတိယလိုင်းဖြစ်ပေါ်နေတာနှစ်လလောက်ကြာလာတဲ့အထိအရှင်ရော့မသွားသေးပဲနေ့စဉ်ရောဂါပိုးကူးစက်သူတွေနဲ့သေဆုံးသူတွေလည်းတိုးမြင့်လာနေပါတယ်အေယော်ဒီတိုင်းပသိမ်မြို့မှာလုံလောက်တဲ့ဆေးကုသမှုမပေးနိုင်တာနဲ့အောက်ဆီဂျင်လုံလောက်စွာမရရှိတာတွေကြောင့်လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်လူနာ24ဦးသေဆုံးခဲ့တယ်လို့ကုညီဆောင်ရွက်ပေးနေတဲ့ပရာဟိတအဖွဲ့တွေကပြောပါတယ်။အလားတူပဲမကွေးတိုင်းမကွေးမြို့မှာလည်းမနေ့9နာရီနောက်ပိုင်းနေရင်အပြင်မထွက်ကြဖို့နဲ့ဈေးဝယ်လိုသူတွေအနေနဲ့မနေ့9နာရီမတိုင်ခင်ဝယ်ကြဖို့အမိန့်ထုတ်ပြန်ကြောင်းဒေသခံတွေကပြောပါတယ်။ပဲခူးတိုင်းဒေသကြီးအတွင်းကပြည်내ပောက်ခေါမြို့တွေအပါအဝင်မြို့နယ်တချို့မှာလည်းနေ့လယ်12နာရီနောက်ပိုင်းအပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားကြောင်းနဲ့12နာရီနောက်ပိုင်းအပြင်ထွက်လို့သူတွေအနေနဲ့ရက်ွက်အုပ်ချုပ်ရေးမှူးထောက်ခံစာမပါဘဲအပြင်ထွက်ရင်ဒဏ်ရိုက်ခံရမယ်ဆိုတဲ့စာတွေကတ်ထားကြောင်းဒေသခံတွေကပြောပါတယ်။ချင်းပြည်နယ်ပလဲဝမြို့မှာတော့ဗန်ထွက်လုံခြုံရေးတာဝန်ကြတဲ့ရဲတပ်ဖွဲ့ဝင်2ဦးအပါအဝင်စခန်းအတွင်းကရဲတပ်ဖွဲ့ဝင်4ဦးမှကိုဗစ်ကူးစက်နေတာတွေ့ရတယ်လို့ဆိုပါတယ်။ရှစ်သတင်းပတ်အတွင်းစတင်မှုရှိတဲ့အိုလံပစ်အားကစားပွဲတော်မှာဝင်ရောက်ရှင်ပြိုင်မှုရောက်နေတဲ့တောင်အာဖရိကဘောလုံးအသင်းကကစားသမား3ဦးမှာကိုဗစ် -19 ကူးစက်နေတာကိုတွေ့ရကြောင်းတောင်အာဖရိကဆိုရတာဝန်ရှိသူတွေကပြောပါတယ်။တောင်အာဖရိကအသင်းနဲ့အင်ရှင်ဂျပန်အသင်းတို့လာမယ့်ကြာသပတေးနေ့မှာရှင်ပြိုင်ကစားဖို့ရှိနေတဲ့အချိန်မှာပဲတောင်အာဖရိကဘောလုံးအသင်းကကစားသမား3ဦးမှာအခုလိုကိုဗစ်ကူးစက်နေတာကိုစမ်းသပ်တွေ့ရှိခဲ့တာပါ။အင်ရှင်ဂျပန်အပါအဝင်ကမ္ဘာနိုင်ငံအတော်များများမှာဒယ်လ်တာမျိုးကွဲကြောင့် COVID-19 ကူးစက်မှုတွေအရှိန်မြင့်ပြီးတကြောပြန်ဖြစ်ပေါ်နေတဲ့အပြင်ကစားသမားတွေကြားမှာပါအခုလိုရောဂါပိုးကူးစက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်အိုလံပစ်ပွဲမကျင်းပဖို့ဂျပန်နိုင်ငံသားအများစုကလှူလာနေပေမဲ့တိုကျိုအိုလံပစ်ကျင်းပရေးကော်မတီကတော့ပြိုင်ပွဲကိုဘေးကင်းလုံခြုံစွာကျင်းပသွားနိုင်မယ်လို့ပြောပါတယ်အိုလံပစ်ကျင်းပရေးအဖွဲ့မှပါဝင်တဲ့နိုင်ငံသားတယောက်မှာကိုဗစ်ကူးစက်နေတာပြီးခဲ့တဲ့တောက်ကြနေ့ကစမ်းသပ်တွေ့ရှိခဲ့ကြောင်း2020တိုကျိုအိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌဆေအီကိုဟာရှီမိုတိုကဇူလိုင်လ18ရက်စနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
どういう場合にあっても安心していけるんだっていうふうに思ってもらわなければいけませんので
ブローチにမျိုးပဲကြုံတွေ့နေရပါစေအကစားပွဲတွေဟာဘေးကင်းလုံခြုံမှုရှိတယ်ဆိုတာလူတို့ကိုနားလည်သဘောပေါက်စေချင်ပါတယ်ဒါကြောင့်ကျမတို့အစွမ်းကုန်စူးစမ်းလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲရရှိလာတဲ့သတင်းအချက်အလက်တွေကိုလည်းညဝေပေးသွားမှာဖြစ်တယ်လို့တင့်လျော်တဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုလုပ်သွားပါမယ်လို့တိုကျိုအိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌဆေအီကိုဟာရှီမိုတိုကပြောသွားတာပါကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကရောဂါကြီးဖြစ်ပေါ်နေတာကြောင့်တိုကျိုအိုလံပစ်ပွဲတော်ကိုတနည်းရက်ရွှေ့ဆန်းခဲ့ရပြီးဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံတဝန်းကိုဗစ် -19 တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ရောဂါပိုးကူးစက်သူတွေစစ်ကူတာခွင့်ရရေးလိုအပ်တဲ့အောက်ဆီဂျင်ရရှိရေးတို့အတွက်နေ့စဉ်လုံးပန်းနေကြရပေမဲ့တစ်ဖက်မှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ပြစ်ခတ်ဘုံခွဲမှုတွေကတော့ဆက်ရှိနေသေးပါဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့စကိုင်းတိုင်းမုံရွာမြို့ကပင်မတပိတ်စစ်ကြောင်းနဲ့မုံရွာအမြင့်လန်းတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးစစ်အာဏာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်ကိုဗစ်တံကိုအလူလဲခံနေရတဲ့ကလေးမျိုးမှလည်းဒီကနေ့ဒေသခံပြည်သူ100ကျော်ကဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမျိုးကတန်ခတပိတ်စစ်ကြောင်းဟာလည်းရက်ပေါင်း160မြောက်နေ့အဖြစ်ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပြီးပ ပြည်သူပြည်သားတွေဆင်းရဲဒုက္ခအပေါင်းကအမြန်လွတ်မြောက်စေဖို့ပြည်ရည်ရွယ်မြတ်တာပို့ခဲ့ကြသလိုမန္တလေးမြို့မှာပဲရှမ်းနီတပိတ်စစ်ကြောင်းဟာအာဏာရှင်ဆန့်ကျင်ရေးဒီကနေ့ဇူလိုင်လ17ရက်နေ့မှာခြေတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်စိတ်ခွန်ကျေးရွာသား၄ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကပြစ်ခတ်တပ်ဖြတ်လိုက်ပြီးအလောင်းတွေကိုလည်းယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဇူလိုင်လ18ရက်စနေနေ့ညကကင်းဆောင်နေတဲ့ရွာသားတွေနဲ့စစ်ကားနဲ့ထိတိုက်တွေ့ရကရွာသားတွေအဲ့ဒီလိုပြစ်ခတ်တပ်ဖြတ်ခံလိုက်ရတာလို့ဆိုပါတယ်။ချင်းပြည်နယ်မတူပီမြို့နယ်အတွင်းကစစ်ကောင်စီခံထားတဲ့အုပ်ချုပ်ရေးမှုအိမ်ဒီကနေ့မနက်၄နာရီဝန်းကျင်ကပုံပေါက်ကွဲမှုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့အိမ်မှာလူနေခြင်းမရှိဘူးလို့သိရပါတယ်။မန္တလေးတိုင်းမိုးကုတ်မြို့မှာတော့စစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှုဦးစန်းလွင်ရဲ့အိမ်ရှိမှာဇူလိုင်လ18ရက်နေ့ည10နာရီလောက်ကပုံကွဲမှုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။ဆေးရနာတင်ခံထားရတဲ့မြန်မာနိုင်ငံမှာ COVID-19 တတိယလှိုင်းဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်ဆေးဝါးအကူအညီအရေးပေါ်လိုအပ်နေကြောင်းတနက်ကင်ထားသူတွေတနက်တေချထားပြီးဖျားသခင်ရဲ့အမည်နာမတော်အားဖြင့်ဆေးကုသမှုတွေအများဆုံးလှုပ်ဆောင်ပေးကြပါလူအသက်ကိုကယ်တင်ဖို့အတွက်အားလုံးညီညွတ်ကြပါမြန်မာပြည်သူတွေဟာကုသမှုဆေးဝါးနဲ့အစားအစာတွေလိုအပ်နေပါတယ်ဆရာဝန်တွေအားလုံးထွက်လာကြပြီးအသက်တွေကိုကယ်တင်ပေးကြပါလို့ကာတီနယ်ချားစ်ဘိုကပြောပါတယ်မြန်မာနိုင်ငံဟာကိုဗစ်ပြိပခါနဲ့တိုင်းပြည်စီးပွားပြိုကျမှုစတဲ့စင်ခုံမှုကြီးသုံးခုနဲ့ရင်ဆိုင်နေရတယ်လို့လည်းကာတီနယ်ချားစ်ဘိုကပြောပါတယ်
အံတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 9383ည5.32 kHz 9383ည5.51 kHz 9885တို့ဖြင့်စနေတိုင်းတွေမှာ5မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများတစ်စီအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဗန်နိုင်းဝန်ကြီးရီရှိဆူနက်တို့ကိုဗစ် -19 ကူးစက်ခံရသူနဲ့ထိတွေ့မှုရှိခဲ့ကြောင်းဗြိတိန်အမျိုးသားကျန်းမာရေးဝန်ဆောင်မှုဌာနကဆက်သွယ်အသိပေးခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့သူတို့နှစ်ဦးစလုံးနှေးစဉ်ကိုဗစ်ဆစ်ဆေးရာကိုခံယူပြီးဝန်ကြီးချုပ်ရုံးကနေအလုပ်ဆက်လုပ်သွားမှာဖြစ်ကြောင်းသူတို့တွေရုံးရဲ့ပြင်ပကိုတွားရောက်မှာမဟုတ်ပဲတီးကြခွဲနေထိုင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ဗြိတိန်နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ဆန်ရအရေးကိစ္စတွေကိုတုံ့ပြန်ရမှာဥဆောင်နေတဲ့ဗြိတိန်ကျန်းမာရေးဝန်ကြီးဆာဂျစ်ဂျာဗစ်ကိုဗစ်ကူးစက်ခံရရလို့စနေနေ့ကကြေညာပြီးဗြိတိန်ဝန်ကြီးချုပ်ရုံးကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါ။ COVID-19 ကူးစက်မှုတွေအမေရိကန်နိုင်ငံနဲ့တကမ္ဘာလုံးမှာလည်းမြင့်တက်နေပါတယ်။ဒေသတချို့မှာနှာခေါင်းစည်းပြန်ပြီးတော့တက်ဖို့အမိန့်တွေထုတ်ပြန်ခဲ့တာမှာအမေရိကန်နိုင်ငံ Los Angeles County ကထုတ်ပြန်ခဲ့တဲ့အမိန့်ကစနေနေ့ကစတင်ပြီးတော့အာဏာသက်ရောက်ပါတယ်။ဒါပေမဲ့ Los Angeles County ရဲ့ရဲချုပ်ကတော့ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကထုတ်ပြန်ထားတဲ့ကာကွယ်ဆေးထိုးပြီးသူတွေနှာခေါင်းစည်းတက်เสียမလို့ဘူးဆိုပေညွှန်ကြားခြင်းနဲ့ဒီအမိန့်ကွာဟနေတာကြောင့်အမိန့်ကိုစီးကျက်သွားမှာမဟုတ်ဘူးလို့ပြောပါတယ်။ Johns Hopkins တက္ကသိုလ်ရဲ့ဒီကနေ့တလင်းမှုနေနေထုတ်ပြန်ချက်အရ COVID-19 ကြောင့်တစ်ကမ္ဘာလုံးမှာသေဆုံးသူဟာ၄သန်းကျော်ရှိပြီးရောဂါကူးစက်ခံထားရသူတန်း190ကျော်ရှိတယ်လို့အတည်ပြုထားပါတယ်ရှင်။ထိုင်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ဘန်ကောက်မြို့ပေါ်မှာဆေးရုံဆန္ဒပြသူတွေကိုထိုင်းရဲတွေကမိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဒီမိုကရေစီရေးလှုပ်ရှားမှုတစ်နှစ်ပြည့်အထိမ်းအမှတ်နဲ့ဝန်ကြီးချုပ်ပရယုတ်ချန်တို့ချနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူတွေကကိုဗစ် -19 ရောဂါကာကွယ်ဟန့်တားရေးလူစုလူဝေမလုံရတာမြင့်ချက်တွေကိုချိုးဖောက်ပြီးတော့ဆန္ဒပြပွဲတွေကိုကျင်းပခဲ့ပါတယ်။လောလောဆယ်ထိုင်းနိုင်ငံဟာကိုဗစ် -19 ရောဂါတကြောပြန်ကူးစက်မှုတွေကိုအဆိုးဆုံးရင်ဆိုင်နေရပါတယ်။ကူးစက်သူတွေတိုးလာတယ်လို့ဆေးရုံတွေမှာလည်းမနိုင်မနှင်းကုသပေးနေရတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။တနင်္ဂနွေနေ့ဘန်ကောက်မှာဆန္ဒပြသူတွေကတော့လူ9ယောက်ထဲမှာစုဝေးရဆိုတဲ့အမိန့်ကိုအာခံပြီးဒီမိုကရေစီအထိမ်းအမှတ်ကြောက်တိုင်ကြီးနာကနေအစိုးရအိမ်တော်အထူးချီတက်ခဲ့ပြီးတော့ဝန်ကြီးချုပ်ပရယုတ်ချန်တို့ချက်ချင်းချင်းချက်မရှိနှုတ်ထွက်ပေးပါCOVID-19 ကာကွယ်ဆေးအသုံးစရိတ်နဲ့ထိုင်းတော်ဝင်မိသားစုတွေအတွက်အသုံးစရိတ်လျှော့ချပါကာကွယ်ဆေးထိုးအစီအစဉ်တွေလုံဆောင်ပေးပါဆိုပြီးတော့ဆန္ဒပြသူတွေကတောင်းဆိုအော်ဟစ်ခဲ့ကြပါတယ်ယောဂါကြောင့်အသေးအပြောက်များလာတဲ့အတွက်အစိုးရရဲ့ကာကွယ်ဆေးထိုးအစီအစဉ်တွေနှောင့်နှေးနေပြီးဝန်ကြီးချုပ်ပရယုတ်ချန်တို့ချအစိုးရအပေါ်ဖက်ပေါင်းစုံကဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ထိုင်းနိုင်ငံတဝန်းလုပ်ငန်းတွေအပေါ်ကန့်သတ်ပိတ်ပင်မှုတွေတိုးပြီးတော့ချမှတ်ထားတာကြောင့်လဲထိုင်းစီးပွားရေးအထင်အားနေရပါတယ်ရှင် နောက်ဥရောပမှာရေကြီးရေရှမ်းမှုတွေကြောင့်ဒီကနေ့တနင်္ဂနွေနေ့ထိသေဆုံးသူဟာအနည်းဆုံး180ရှိပြီဖြစ်ပါတယ်။ရေလွှမ်းမှုမှုတန်ကိုအဆိုးဆုံးခံနေရတဲ့ဂျာမနီအဝေလာဒေသ Rhineland Palatinate မှာသေဆုံးသူဟာ130ကျော်ရှိပြီးတော့သေဆုံးသူဥယျာဉ်ဒီထက်ပိုပြီးတော့တိုးလာနိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကဲ့ရဲ့ North Rhine-Westphalia ဒေသမှာလည်းရေလွှမ်းမှုမှုကြောင့်ကယ်ဆယ်ရေးအဖွဲ့ဝင်၄ဦးအပါအဝင်သေဆုံးသူအနည်းဆုံး45ဦးနဲ့ဘယ်လ်ဂျီယံနိုင်ငံမှာတော့သေဆုံးသူအနည်းဆုံး28ဦးရှိပါတယ်။ရေဘေးဒဏ်ခံခဲ့ရပြီးတော့ဒေသရင်းရေရှည်ပြန်လည်ထူထောင်ရေးတွေအတွက်လိုအပ်နေတဲ့အဝေလာဒေသအနီးကရှော့ခရိုင်ကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲကိုယ်တိုင်ဒီကနေ့နောက်ပိုင်းမှာတွားရောက်ဖို့စီစဉ်ထားပါတယ်။မိုးသည်ထန်ပြီးတော့ရေလွှမ်းမှုမှုတန်ကိုဂျာမနီ၊ဘယ်လ်ဂျီယံနဲ့နယ်သာလန်နိုင်ငံတွေအကြီးအကျယ်ခံခဲ့ရပါတယ်။ဂျာမနီနဲ့ချက်နယ်ဆက်ဒေသအပြင်ဂျာမနီတောင်ပိုင်းဩစတြေးလျနယ်စပ်တဝိုက်မှာလည်းရေလွှမ်းမှုမှုနဲ့အကျုံခဲ့ရပါတယ်။ကမ္ဘာကြီးပူနွေးလာတာနဲ့ဥတုရသီပြောင်းလဲမှုတွေဆက်ဆက်ဖြစ်ပေါ်လာရတာဖြစ်ပြီးဒီလိုဥတုရသီဖောက်ပြန်ပြောင်းလဲမှုကိုတိုက်ဖြတ်ကြဖို့အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေပြီဖြစ်တယ်လို့လည်းရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကပြောပါတယ်ရှင်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာမုတ်တုံမိုးရွာသွန်းပြီးတော့ရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့တာကြောင့်အနည်းဆုံး18ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းကစီးရင်သားရက်ွက်တစ်ခုအတွင်းမှာမြေပြိုကျခဲ့တာကြောင့်အင်ဂျီအတော်များများပျက်စီးခဲ့ပါတယ်။နောက်ထပ်တီးခြားတောင်ကြီးနေရာတစ်ခုမှာလည်းတဲအိမ်တွေတစ်လုံးပေါ်တစ်လုံးဆင့်ပြီးတော့ပြိုကျခဲ့တာကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးပြိုကျတဲ့အပြည့်အစည်းပုံတွေအောက်မှာပိတ်မိနေသူအနည်းဆုံး15ဦးလောက်ကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေကယ်ဆယ်နေပါတယ်။မုတ်တုံမိုးကြောင့်မွန်ဘိုင်းမြို့နေရာအတော်များများရေလွှမ်းမှုမှုနဲ့ကြုံနေရပါတယ်။ယထာလဲနဲ့ရေကြုံနေရကြောင်းလဲယထာပြေးဆွဲမှုတွေကိုရက်ဆိုင်ထားရပါတယ်။အိန္ဒိယမှာနှစ်စဉ်ဇွန်လကနေစက်တင်ဘာလအထိမုတ်တုံရာသီမိုးဒဏ်ကြောင့်မြေပြူပြီးတော့အဆောက်အဦတွေပျက်စီးပြိုကျတဲ့ဖြစ်ရပ်တွေကြုံတွေ့ရလေရှိပါတယ်ရှင်။သောရရှင်များရှင်ဒီနေ့ဦးနေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှင်နိုင်ပါပြီရှင်
။မြန်မာနိုင်ငံတစ်ပတ်ကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်နေပြီးရန်ကုန်မြို့မှာလည်းမြို့ခံတော်များများဟာဆေးဝါးကုသမှုရရှိဖို့နဲ့အောက်ဆီဂျင်ရရှိဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လူတွေကိုအပြင်မထွက်ပဲနေကြဖို့ stay at home တတ်မှတ်လိုက်တဲ့အတွက်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးခက်ခဲလာနေတယ်လို့လည်းဒီစားကန်တွေကပြောပါတယ်။ရန်ကုန်ကနောက်ဆုံးအခြေအနေတွေကိုတော့ကျွန်တော်ရန်တိုင်းကတင်ပြပေးမှာဖြစ်ပါတယ်။ပြည်ထောင်စုပိုင်းတွင်နိုင်ငံတော်မှာ COVID-19 ရောဂါကူးစက်မှုတွေနေ့စဉ်လိုလိုထောင်နဲ့ချီရှိနေတာကြောင့် virus ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ရန်ကုန်မြို့ကမြို့နယ်တချို့အပါအဝင်မြို့နယ်85မြို့နယ်မှာမနေ့တောက်ကြနေ့ကစပြီးတော့အသွာအလာကန့်သတ်မှုအသစ်တွေကိုချမှတ်လိုက်ပါတယ်။စနေနေ့ကစပြီးတော့တနင်္ဂနွေလုံး9ရက်တာအများပြည်သူရုံးပိတ်ရတ်တ်မှတ်ပြီးတော့မလို့အပ်ရင်အိမ်ပြန်မထွက်ကြဖို့အမိန့်ထုတ်ထားပါတယ်။ရန်ကုန်မြို့ကကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးတော့အမြင်ဖော်တဲ့ဆရာဝန်တဦးပြောတာကတော့
ကူးစက်မှုအခြေအနေရတော့တပ်ပေါ်ဆိုးတယ်လို့ပြောရမယ်။အဖြစ်လို့လေဆိုတော့ဒီနေတိုင်းသာထုတ်နေတဲ့တရေရနေထုတ်နေတဲ့ဥစ္စာကြီးဒါက coverage လုံးဝမမီတကယ်အပြင်မှာဖြစ်တဲ့ရန်ကုန်အခြေအနေရဲ့ကျွန်တော်ထင်တယ်ဗျ7ပုံပုံရင်တပုံလောက်ပဲရှိနိုင်မယ်လို့ထင်တယ်။ဘာလို့လဲဆိုတော့လေစီးဆိုင်နေတဲ့မြင်နေရတဲ့အနေအထားတွေမှာဆိုလို့ရှိရင်ဒါတော်တော်ကြောက်ဖို့ကောင်းအောင်အောင်လို့ဥစ္စာနေရလို့ပြောလို့ရတယ်
ဒါပြင်ဆေးရုံတွေကိုဗစ်ကုသရေးစခန်းတွေမှာလည်းလူနာတွေနဲ့ပြည့်နေပြီးတော့ကုသမှုအပိုင်းမှာလည်းဆေးဝါးပစ္စည်းအခက်အခဲတွေဆရာဝန်အခက်အခဲတွေရင်ဆိုင်နေရတယ်လို့နောက်ထပ်အမည်မဖော်လိုတဲ့ဆရာဝန်တဦးကပြောပါတယ်
။ကိုဗစ်အခြေအနေကတော့ခံပြင်းစရာကြီးပေါ့နော်။အခုဆေးရုံတွေမှာလည်းမင်းများဆိုတခုတက်လာတယ်၊လေးမြောက်ကလာမှာပေးမဝင်ဘူး။တနေ့ကထောက်ထားတာအရောပါလို့နဲ့နောက်တကယ်အခုအဲ့ဒီကိုရောက်နေတဲ့လူတွေပြောကြတဲ့အရာလည်းသမိတ်ဆွေရဲ့ဖေမေရောက်နေကြတာကိုဆေးရုံတွေမှာဆိုလို့ရှိရင်လည်းလူကမလောက်ဘူး။အဲ့ဒီအခန့်သခန့်ထဲမှာလေးယောက်ထပ်ထားတယ်ပြီးရင်လည်းပဲပြစ်ထားတယ်။အဲ့ဒီမှာလမ်းစီတယ်ဆရာဝန်များဒီလိုပဲ description တွေပဲပေးပြီးတော့ဘယ်လိုဝေလုံးဝဝင်ကြည့်လို့ရအဲ့လိုလည်းကြားမိတယ်။နောက်တစ်ငယ်ချင်းတယောက်ရဲ့ဟိုဟာကြတော့အင်အားဆန္ဒမှာရောက်နေတာဆိုတော့အာသူတို့ဆိုတဲ့တကယ်ဟိုအကုန်လုံးဝယ်ပို့ပေးရတာပေါ့နော်။အောက်ဆီဂျင်အားဆာမရှိဘူးပေါ့နော်။အဲ့ဒီအဲ့လိုမျိုးနဲ့တော်တော်ရို့တော့စိတ်ဆင်းရဲဖို့တော့ကောင်းတဲ့အခြေအနေရတယ်။အကုန်လုံးနေ့တိုင်းအဲ့ဒီတကယ်ချင်းဆိုလို့ရှိရင်ထိုးစီတောက်စီအကုန်လုံးနောက်ရုံးစွာဆုံးဟိုအဲ့မှာတောင်းကြနေလူတွေစားဖို့တောက်ဖို့တော့မားတယ်လို့လည်းပြောတယ်။
ဒီလိုအခက်အခဲတွေကြောင့်လူတွေဟာပြင်ပကဆေးကန်းတွေမှာကုသမှုတွေကိုလုပ်နေရပြီးပြင်ပဆေးရုံဆေးကန်းတွေနဲ့အောက်ဆီဂျင်ရောင်းတဲ့ဆိုင်တွေမှာလူအများပြားတန်းစီဆောင်ဆိုင်နေကြတာကိုလည်းတွေ့နေရပါတယ်။ အောက်ဆီဂျင်အိုးရဖို့အတွက်တန်းစီနေရတဲ့မနော်ဦးသားကတော
့၄-၅ရက်လောက်ရှိပြီ။အကူက၄ရက်လောက်ကဝင်မှုနေရှိပြီ။ကြောက်မှဆိုအရင်ကဆုထားရင်လည်းပဲလွတ်စီစားနေရပေါ့။အောက်ဆီဂျင်မလောက်ဘူးပေါ့။ဒီမှာတော့နှစ်အိုးပဲရှိရအဖေကတနေရုပ်ပေးရတော့
အောက်ဆီဂျင်ဖြည့်ပေးတဲ့နေရာတွေမှာဆိုရင်လည်းအောက်ဆီဂျင်ဖြည့်ဖို့တန်းစီတာတွေကြောင့်အင်ဂျင်ပိတ်ဆို့မှုတွေလည်းဖြစ်နေတာရှိနေပါတယ်။အကျိုးဆိုရင်အခြေအနေဆိုးတာကြောင့်အောက်ဆီဂျင်ဖြည့်တဲ့နေရာမှာအရေးပေါ်အကူအညီထောင်ပြီးတော့အောက်ဆီဂျင်ရှူရတာလည်းရှိနေပါတယ်။ရန်ကုန်မြို့ကမဝီဝီဟန်က
အဲ့လိုမျိုးအဆင်မပြေတော့တမျိုးပေါ့နော်။အဲ့လိုမျိုးလွတ်တယ်ရယ်လည်းမဟုတ်ဘူးကအောက်ဆီဂျင်ပြန်ရှာပြီးတော့ရှူပေါ့နော်သူတို့80။ဟာသူကနေ့တိုင်းစီကံပြ
။ရန်ကုန်မှာတော့မြို့နယ်20ကိုတောက်ကြနေကဆောက်ပြီးတော့လူတွေကိုအပြင်မထွက်ဖို့ stay at home တက်မှတ်လိုက်တာကြောင့်လူတွေနဲ့ရင်အသွားလာတွေညောနေသွားတာတွေရှိတယ်လို့မြို့ကဆရာဝန်ကပြောပါတယ်။
မင်းရညနေ6:00နာရီတခေါက်ထွက်လိုက်တာအဲ့ချိန်မှာလုံးဝရှင်နေမိသားစုတွေးပြက်ကြရည်အောက်ကနေစားတဲ့နေရာမှာနဲ့အဲ့လိုပေါ့အောက်ကြီးဖြည့်ပြီးတဲ့နေရာတွေမှာပဲပြုတ်ပြီးတော့ကျင်းတဲ့နေရာကြီးကြတော့အဲ့လိုတရေ6နေလို့ပဲပေါ့နော
်တစ်ဖက်မှာလည်းယောဂကူးဆက်မှုတွေမြင့်တက်နေတာကလူတွေအသွာအလာရော့ကျသွားတဲ့အကြောင်းတစ်ခုဖြစ်တယ်လို့လည်းနောက်ဆရာဝန်ကပြောပါတယ
်ကားအနေနဲ့ကတော့သွားနေတဲ့အနေအထားတော့ရှိရဲဒါပေမဲ့ရခင်တဲ့ဆာလို့ရှိရင်တော့ဟိုရော့သွားတာပေါ့ဗျာဥပမာဆေးကြပါဘူးသုံးပုံတစ်ပုံသုံးပုံနှစ်ပုံလောက်ရော့သွားရင်ပြောရမှာပေါ့အဲ့လိုတော့ရှိတယ်အဒီသူတို့ရဲ့ဟိုအမင်းကြောင့်တော့မဟုတ်ဘူးလူတွေကကိုယ်အိမ်မာတွေကခံနေရတဲ့အတွက်ကြောင့်မလို့ဖြစ်သွားတ
ာစနေနေ့ကတရားဝင်ထုတ်ပြန်တဲ့စင်းရတော့တနေ့ထဲမှာယောဂကူးဆက်သူ9,498ယောက်နဲ့တည်ဆုံးသူ233ဦးရှိခဲ့ပါတယ်ဒါကြောင့်အခုဆိုရင်စုစုပေါင်းကူးဆက်သူ23,400ကျော်နဲ့တည်ဆုံးသူ4,900ကျော်သွားပါပြီဒါပေမဲ့လည်းတကယ်လက်တွေ့အပြင်မှာတော့ကူးဆက်သူနဲ့ပြေဆုံးသူဦးရေဟာဂျမအီတာဝန်ရှိသူတွေတရားဝင်ထုတ်ပြန်တော့ထက်ပိုများတယ်လို့ထပ်မံထားကြပါတယ်ခင်ဗျာကျွန်တော်ရနိုင်ပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bing Juru Channel 103ဒါမှမဟုတ်Tangom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်အပစင်ကဏ္ဍတွေကိုတက်ဆက်ပြီးပါမယ်အရင်ဆုံးတော့မြမကြီးစနေကံကိုကြည့်အောင်ပါမနက်ငယ်ကဂီတဖန်တီးနေကြသူတွေအနေနဲ့ကိုလုတ်ချင်တာကိုဆက်လုပ်သွားနိုင်ဖို့ရည်ကြည်တယ်လို့ electronic ဂီတဖန်တီးသူစုစုကပြောပါတယ်။ဆက်မှာပေးမှုကြောင့်မလို့ကိုယ့်ရဲ့ဖန်တီးနိုင်စွမ်းကိုအထိခိုက်မခံသင့်ဘူးလို့လည်းပြောပါတယ်။ဘာစီလိုနားမြို့မှာရောက်နေတဲ့ဂီတဖန်တီးသူစုစုကိုမဆင်မြန်မောဆက်သွယ်မြင်မြန်ထားပါတယ်။မြမကြီးစနေကမှနားဆင်နိုင်ပါတယ
်။မင်္ဂလာပါစုစုရှင်ဒီနေ့ဆက်ကြည့်ရတော့မြန်မာနိုင်ငံကဒီနေ့ပဲကြော်ကြားတဲ့ဒီနေ့တယောက်ဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာပေါ့နော်ဒါတော့လက်မခံနိုင်လို့လမ်းပေါ်ထွက်ပြီးတော့မှဆန္ဒပြတဲ့ထဲကလူငယ်ဂီတသမားတယောက်လည်းဖြစ်ပါတယ်။ဆိုတော့အခုလောလောဆယ်တော့ဆစ်ဆူကဘာဆီလိုနာမြို့မှာစပိန်နိုင်ငံဘာဆီလိုနာမြို့မှာရောက်နေပါတယ်။ဆိုမကြာခင်တုန်းကလည်းဒီဘာဆီလိုနာကဒီရှေးဟောင်းပေါ့နော်အထင်ကြီးကနာမည်ကြီးနေတာတခုမှမြန်မာနိုင်ငံအတွက်ကိုဒီဆန္ဒပြပွဲတခုလုပ်ခဲ့ပါတယ်ဆိုတော့အရင်ဆုံးအဲ့ဒီဆန္ဒပြပွဲအကြောင်းပြောပြပါလားရှင့်။
ဟုတ်ကဲ့ဗျမင်္ဂလာပါကျွန်တော်ကဒီစန်းစားပြဆိုရင်ပေးမှာပြရလဲဆိုရင် Arc de Triomphe Barcelona မှာပြရတယ်ဆို Arc de Triomphe ဆိုရင် Barcelona ရဲ့ City Center Iconic Building ပေါ့ကျွန်တော်အဲ့မှာလဲit's very populated ပေါ့လူတွေအများကြီးရှိတယ် so I was like this should be the perfect spot အဲ့မှာဘယ်လိုစန်းစားပြထားလဲဆိုရင် I don't know, February 1st net until now, what happened, the whole story in 10 posters.
ဒီမနက်ကမှဖေဖော်ဝါရီလ၁ရက်နေ့ကနေပြီးတော့ဒီနေ့အထိဘာတွေဖြစ်နေသလဲဆိုတာကိုပိုစတာဆင်ကူးလုပ်ပြီးတော့ဆန္ဒပြပါရတယ်။မြန်မာနိုင်ငံအတွက်ရမုံငွေရှာတဲ့ပုံတွေ၊တည်ဆုံသွားတဲ့တရေကောင်းတွေရဲ့ဓာတ်ပုံတွေပါတဲ့ပိုစတာတွေနဲ့ဆန္ဒပြခဲ့တာပါ။နိုင်ငံတကာက Generation Z မျိုးဆက်တွေနဲ့ချိတ်ဆက်ပြီးတော့မြန်မာနိုင်ငံအကြောင်းသိအောင်လို့လူမှုကွန်ရက်တွေပေါ်ကနေပြီးတော့လှုပ်ရှားတဲ့လှုပ်ရှားမှုတစ်ခုဖြစ်လာအောင်ကျွန်တော်စပိန်မှာကြိုးစားနေပါရတယ်။ဥရောပမှာ COVID နဲ့ပတ်သက်တဲ့သတင်းတွေလွှမ်းမိုးနေပြီးတော့မြန်မာနိုင်ငံအတွက်သတင်းလုံလုံလောက်လောက်မရှိတဲ့အတွက်လူတွေပူသိအောင်လို့လုပ်မယ်စဉ်းစားထားပါရတယ်
။ News and communication about our country because they're talking a lot about COVID and many things like this and but မနောနိုင်ငံကြောင့်သိမရှိလို့ကျွန်တော်အဲ့လိုစဉ်းစားထားပါဗော။ Yeah.
So သူဆိုတဲ့မြန်မာနိုင်ငံမှာဒီအာနာတိတ်နဲ့ February 1ရက်တုန်းကတော့မြန်မာနိုင်ငံမှာရှိနေတယ်ပေါ့လေအဲ့ဒီအချိန်မှာတော့ဆိုတော့ဒီ February 1ရက်အာနာတိတ်နဲ့ဟိုမတိုင်ခင်နဲ့အဲ့ဒီအာနာတိတ်ပြီးတဲ့နောက်မှာလူငယ်တယောက်အတွက်ပေါ့နော်ဘယ်လိုမျိုးအပြောင်းအလဲတွေဖြစ်သွားလဲဆိုတာရောပြောပြပါပါရှင
် The it was very shocking for me it was very shocking because ခုကကျွန်တော်နောက်နေတယ်ကျွန်တော်ခုက3နိုင်မနန်းတော့စာနိုးရဲ့ဒါပြင်ကျွန်တော်တင်ငင်ရှင်တေးတော့phone set la and he was like juno pay o pan pan wa ba elo pyo tha da pyin juno le juno shock pay ba ba
i pyin ni le
not my father but my friend's father so da pyin he said
juno tong ngai jin ga tu phi ko phan twar le lu pyo wa de tu ga be sit tet ana tein lai bi lu pyo pya wa de juno le toror so yin twar wa de a thu phi ko mi da su twat ba juno ba lu ya me man le ma ti ba u နောက်ပိုင်းတော့ကျွန်တော်မိသားစုဝင်တချို့လည်းထွက်ပြေးရတယ်ပုန်းနေရတယ်အဖမ်းခံရသူလည်းရှိပါတယ်ပြီးခဲ့တဲ့နှစ်ပတ်လောက်ကမှသိတာဆိုလို့ရှိရင်တယောက်ကတည်တံအဖြစ်ပြီးခံရနိုင်တဲ့အခြေအနေရင်ဆိုင်နေရပါတယ်ပထမဆုံးကျွန်တော်တုံ့ပြန်မှုကတော့မိသားစုဝင်ဖမ်းခံရတော့ကျွန်တော်မလုပ်ရမလဲပေါ့မိသားစုကပထမရေးချည်ရလေ
just 2 weeks ago ဆိုရင် death penalty နဲ့ waiting တောင်းလည်းရှိနေပေါ့အဲဆိုရင်အဲ့တင်းကျွန်တော်လည်းဒီမှာ first reaction ဆိုရင်ကျွန်တော်မိသားစုကိုဖမ်းမိသွားလို့ကျွန်တော်အဲ့ဒါဘယ်လိုlo be on level so that was my first reaction because family first right? and after when I see that everyone was in the same situation so you know that a bien twa da da bien aro media po double yay be and things like that meant some but mostly non violent action squad
no bai chno lu myo chi ni ne lu do mya mya chou ni ya le so ra le ti yo chno lan mo thwet pi lo sana pya de media ri twet sana pya pwe dat pon ni yai phit de a chan ma phet de ni myo zon ne sana pya ge ba de chno ga a chan ma phet lu sha mu ko yong ji ya tu ti yak ba a chaung pit tain thaw a yu le ri ne sana pya mu ri lou ke
ba making protest with these like Thank you. Many of my friends are very angry, but I understand their anger. But
ကျွန်တော်တကယ်ချင်းကြော်မြင်များကတော့စိတ်ကိုဒေါသထွက်ကြပါတယ်။ကျွန်တော်ကတော့ရန်ကိုရန်နဲ့တုံ့ပြန်တာကိုမလိုလားပါဘူး။တော်တော်များများကျွန်တော်နဲ့အမြင်မတူပါဘူး။ခုဆန္ဒကိုထုတ်ဖော်နိုင်ဖို့တောင်းဆိုနေကြချိန်မှာဒီလိုအမြင်မတူတာတွေရှိတာသဘောကျကြပါတယ်။ကျွန်တော်ကအကြမ်းမဖက်လှုပ်ရှားမှုတွေ၊ view ဟာတွေအကြောင်းကိုအများကြီးကြည်လာဘူး။ဒါကိုလက်ခံထားတာပါ
။ I justreally studied a lot of non-violent actions and strategies for that was our yeah so yeah that's what I did the most for but for my career of course it was devastating as a musician for my career it was pretty devastating because
အဲ့ဒါဒီနောက်ပိုင်းကျွန်တော်တို့ကဘာတွေပြောင်းလဲသွားလဲဆိုလို့ရှိရင်ဂီတသမားတယောက်အနေနဲ့တော်တော်ကိုထိခိုက်သွားတယ်လို့ပြောနိုင်ပါတယ်ကျွန်တော်အလုပ်တွေပြတ်ကုန်တယ်လိုရမယ့် project တွေအတွက် contract တော်များများပြတ်ကုန်တယ်ကျွန်တော်လိုမျိုးဂီတဖန်တီးသူလူငယ်တွေအားလုံးလည်းကျွန်တော်လိုပဲဖြစ်ကုန်ကြပါတယ်ဒီလူပညာရှင်တွေအတွက်တော်တော်လေးခက်ခဲသွားတယ်လို့ပြောနိုင်ပါတယ်အခြားသူတွေလည်းအဲ့လိုဖြစ်ကြမှာပါအဲ့ဒါကြောင့်လည်းကျွန်တော်အခုလိုလှုပ်ရှားနေရတာဖြစ်ပါတယ
် redo that
so ခုနဆုစုပြောသွားတဲ့အချိန်မှာဒီကိုယ့်ရဲ့မိသားစုဝင်နေတဲ့မှာလည်းဒီလိုမျိုးဖန်ခံရတဲ့တေတန်နဲ့လည်းအဖြစ်ပေးခံဖို့ဟိုတရားစီရင်ခံရတာဆိုတာရှိတယ်ဆိုတော့အဲ့ဒီဟုတ်စာကိုပြောနိုင်တယ်လို့နည်းနည်းထပ်ပြီးတော့ပြောပြလို့ရမလား
I'm not sure I can speak too much about details because of the safety
တို့လူတွေအတွက်ကျွန်တော်အများကြီးပြောလို့တော့မရပါဘူးပြောနိုင်တဲ့လောက်ကတော့တချို့ကထုံထဲမှာဖမ်းခံနေရတယ်တချို့ကပုန်းနေကြရတယ်စီတန်နဲ့ပြစ်ပြီးခံနိုင်တဲ့အခြေအနေကြုံရသူလည်းရှိပါတယ်ဒါလို့ပဲကျွန်တော်ပြောနေပါ
Our caught prison and some are facing potential death penalty ပါအဲ့ဒါပြောနေတာခုရှင်
Okay so အဲ့တော့ကိုပိုင်ပေါ့နော်စစစစပြလဲပြောပါရဲဒီကိုပိုင်အမှုပညာဖန်တီးတဲ့လူငယ်တယောက်အတွက်ဒီအာနာသိမ့်နေဆိုရဲဟာရောဘယ်လိုမျိုးကိုက
interpret လုပ်ပါလဲရှင
် It's like yeah like I was saying it's mostly cutting creative like as an artist we want to be creative in any way like musicians like
စစ်တက်ကအနာသိမ့်လိုက်တဲ့အတွက်ဖန်တီးမှုတွေကိုကန့်သတ်ခံရတယ်လို့မြင်ပါတယ်အမှုပညာရှင်တွေအတွက်ကကိုပြောချင်တာကိုထုတ်ဖော်ပြောနိုင်ဖို့ရည်ကြီးပါတယ်ကိုဖန်တီးချင်တာကိုဘာမှမဆိုဖန်တီးနိုင်တင်ပါတယ်ကျွန်တော်တို့ရဲ့လွတ်လပ်ခွင့်ထုတ်ဖော်ပြောဆိုနိုင်ခွင့်တွေဖန်တီးနိုင်ခွင့်တွေကိုစစ်တက်ကကန့်သတ်လိုက်တဲ့အခါမှာကျွန်တော်နှစ်ပေါင်းများစွာကြိုးစားလာခဲ့တာတွေတဲရင်ရည်သွန်ဖြစ်သွားတယ်လို့ခံစားရပါတယ်အထူးသဖြင့်နိုင်ငံတကာနဲ့ချိတ်ဆက်လုပ်နေကြတဲ့သူမျိုးတွေအတွက်တော်တော်လေးခက်ခဲဖြစ်ရပါတယ်။စက်တဲ့ယူရီအားလုံးဖြတ်လိုက်တော့နိုင်ငံခြားသွားပြီးတော့လိုရမယ့်အလုပ်တွေလည်းမလုပ်နိုင်ကြတော့ပါဘူး။ဘာမှလည်းလုပ်လို့မရ။မျှော်လင့်ချက်တွေမဲ့လို့ဖြစ်သွားပါတယ်။
Communication then it's also very hard for those that wanted to do tours in outside countries and things such as you know and not being able to travel so it's very handicapping and it feels kind of hopeless bro yeah
ပြောချင်တာတော့ဒီစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မဟုတ်လို့ဒီစစ်စစ်တို့လိုမျိုးပေါ့နော်ဒီဂီတာကိုကိုယ်တိုင်ဖန်တီးနေတဲ့သူတွေအတွက်ကအလုံးနိုင်တဲ့ဒီ music ပဲဖြစ်ဖြစ်တခြားလုံးနိုင်တဲ့ဒီ create လုံးနိုင်တဲ့ဒီဖန်တီးနိုင်မှုဘိုင်းကိုတော်တော်လေးဒါအကန့်အသတ်ဖြစ်သွားတယ်လို့ပြောချင်တဲ့သဘောပေါ့
yeah limit ဖြစ်သွားဟုတ်ကဲ့
so ဒီအာဏာသိမ်းတဲ့အချိန်မှာလဲစစ်စစ်ကစစ်စစ်ပြောသူပဲပေါ့နော်ဒီ land war trap ကိုဟိုဆန္ဒပြတာတွေလည်းရှိတယ်ကိုယ့်ရဲ့ဒီကိုတက်နိုင်တဲ့ဒီကိုကတော့ဂီတသမားဆိုတော့ဂီတဘိုင်းနဲ့ပတ်သက်ပြီးတော့ဒီလိုဖန်တီးတာမျိုးတွေနဲ့ကိုယ့်ရဲ့စန္ဒကိုထုတ်ဖော်တယ်လေထုတ်ဖော်တယ်ပေါ့လေဆိုတော့အဲ့လိုမျိုးကိုကဒီကိုယ့်ရဲ့အမှန်နဲ့မှားတယ်ပေါ့နော်တရားရဲ့မတရားဘူးဆိုတာကိုပြဖို့အတွက်ကဂီတသမားတယောက်အနေနဲ့ရောဘလောက်အရေးကြီးတယ်လို့ရောခံယူထားလဲရှင
် like I'm half European ကွာ I'm half European ဆိုရင်ကျွန်တော်သဘော culture နဲ့ educate လုပ်ဖြစ်တာပေါ့အဲလိုဆိုရင်ကျွန်တော် my other half ဆိုရင် democratic country မှာရောက်နေတယ် soagriculture masoyin what is a true freedom so I learned what was the
ကျွန်တော်ကဥရောပသွေးတဝက်ပါပါတယ်ဒါကြောင့်မလို့ရင်းချင်းမှုတစ်ခုလုံးနဲ့အကျွမ်းဝင်ကြီးပြင်းနေတာပါတဝက်ကဒီမိုကရေစီကိုပြည့်ဝခံစားရတဲ့နိုင်ငံမှာဖြစ်ပါတယ်ဒီမိုကရေစီရဲ့အနှစ်သာရကိုကျွန်တော်ခံစားသိရှိပါတယ်အားလုံးလွတ်လပ်မှုခံစားသင့်တယ်ဒန်းတူညီမျှတယ်စီစီလုံးလုံးရှိသင့်တယ်ဆိုတာတွေကိုကျွန်တော်နားလည်သဘောပေါက်ထားပါတယ်အနာမသိငင်ကမြန်မာနိုင်ငံကလည်းအဲ့ဒီလမ်းကိုဥတည်နေတယ်ဆိုတာတွေ့ရတော့ကျွန်တော်တော်တော်လေးဝမ်းသာခဲ့ရပါတယ်။ဒါပေမဲ့ဒါရီအားလုံးညာရင်းချင်းတောက်ပြက်ကုန်တာတိတ်ကိုဝမ်းနေစရာကောင်းပါလေ။အဲ့ဒါကြောင့်မို့ကျွန်တော်ဘာမှမလုပ်ဘဲဒီဇိုင်းမနေနိုင်ပါဘူး။တခုခုမှားနေရဆိုရင်မှားနေပါလေလို့ထောက်ပြရမယ်တောင်းရှိတယ်လို့ခံထားပါတ
ယ်။ I have to like I was always trying to educated to say to point fingers at what's wrong and so I guess and like what's right or wrong and I mean I'm not really a judge to that I'm just a music producer but like
ကျွန်တော်ကဂီတသမားဆိုတော့တခြားကိစ္စတွေအများကြီးမသိပါဘူးဒါပေမဲ့သူတို့လူခွင့်ကြီးတွေချိုးဖောက်ကျူးလွန်နေတာကတော့မှားနေရဆိုတော့ကျွန်တော်ပြောနိုင်ပါတယ
် so စစ်ကပြောခဲ့တယ်လို့ပဲပေါ့နော်ကံကောင်းတာတခုကတော့စစ်ကဒီပြည်သက်နိုင်ငံသားတယောက်လည်းဖြစ်နေတဲ့အခါကျတော့ဒီအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံတွေကနေပြီးတော့လွတ်လပ်ကိုဒီတခြားနိုင်ငံကိုထွက်သွားနိုင်တယ်ပေါ့လေဆိုတော့အခုလောလောဆယ်ကစပိန်နိုင်ငံမှာရောက်နေတယ်ဆိုတော့ဒီဆော့ဆော့ကလည်းအစောပိုင်းကပြောသလိုပဲဒီစပိန်နိုင်ငံမှာလည်းမြန်မာနိုင်ငံအတွက်ကိုဟိုဆန္ဒပြပွဲတစ်ခုလုပ်ထားရဲဆိုတော့နောက်ရှေ့ဆက်ပြီးတော့ဒီလိုမြန်မာနိုင်ငံအတွက်ပေါ့နော်ဘာတွေလုပ်ဖို့တခြားအစီအစဉ်တွေရှိလဲဘာတွေလုပ်ထားပါလဲရှင
်ကျွန်တော်အခုကဟိုရပြင်သစ်မီဒီယာနဲ့လုပ်ထားပြီဆိုအဲ့လိုပြင်သစ်တယ်လီဗီဇန်ရေဒီယိုစတေးရှင်ဆိုI did some of those quite early like February or March something like this then I akuga ba season done later so yeah and documentary yeah yeah thare lo sa le
to so so February la March la lok kre ga pin tit yut tan thana ri radio tan hlet thana ri ne myama nai ngan chaung season ni lok khe ba le myama nai ngan ne patat de mat dan yut chin ko Italy media lo ngat khu ne August la ja yin lok phu shi ba le Spain ga thain media tan hlet lo ngan ri ne le myama nai ngan chaung ko lu ri pu ti nai me kisa ri lok phu season ni shi ba le Gita a ta pi de media ri ma le tu nai ngan chaung ti aw lok ni de မြန်မာနိုင်ငံကကောင်လေးတယောက်ရဲ့လှူရှားမှုဆိုတာမျိုးတွေပြောပြနေအောင်လို့လုပ်နေပါတယ်။
Journalist အပြင် one Burmese boy is trying to protest for his country for journal things like this because even if I'm the only one in the country like I want to
ဒီနိုင်ငံမှာကျွန်တော်တယောက်တည်းဖြစ်နေအောင်မှမြန်မာပြည်သူတွေအတွက်ကူညီလုပ်ပေးချင်ပါတယ်။မြန်မာနိုင်ငံကအကြောင်းတွေသိအောင်လို့ပြောမပြနိုင်တဲ့သူတွေကိုစားကျွန်တော်ကပြောပြပြီးတော့လူတွေပူတည်သွားအောင်လို့လုပ်နိုင်ဖို့ကြိုးစားနေပါလား။တချိန်တည်းမှာကျွန်တော်နေထိုင်ရေးအတွက်လုပ်နေရတယ်ဆိုတော့အဲ့ဒီနှစ်ခုလုံးအဆင်ပြေအောင်လုပ်နိုင်ဖို့တော့တော်တော်လေးကြိုးစားနေရပါတယ်
So er ko da akhu da myo ri lou ni le so tiao khe lou ni da paw le so ko tiao khe lou ni da ga ko di myama naingan ta khu lou ma phit ni da a twat ko blaw thi thi yaw me lo yo tin ma le she
If it's enough to save one life, it's enough for me, gua. To be honest, like if it's a fundraiser that can send at least $10 to one of the ethnic fleeing groups, so that's enough for me. And of course,
you tell the group can I so you go to China bar. To be near the China retreat, lose $10 away, yard so in legend on China bar. The chart relay, Aja, you are Naji Dalogam, you piss in Java. You want to get a better dari who pull you off the ball, pump you on loop, you're in Java. Simba, they are moving, Naji Pilago is to Dawai.
It actually is right now, gua. So yeah, that's about it.
Now some major Arab or not, of course, so the Barcelona, Miami, Biro, Golotene, the Nubina, Lodio, DJ, the Alden, Sabiro, Lonai, and Chene, Marcine, the Medina Mananga, Marcine, the Chacolo, DJ, now the Tati, and Nubina, Chene, Bono, Gita, the Mario, or Suzuni, and Pabio, Malaysia, Belu, Abijan, Malaysia.
Well, Abijan, don't lose hope, keep creating.
I'm sure like Bonnie, who Pandijan, I will set your Pandiva. Go pitch in our rigu, Saluba, Jeru and Nayama Babe, Lube, the Chakija Maribu, Biojimai. Kaki, Jonoame, Kijan Pibime, the Nimaro, Jeru Naimelu Timare. Along pitch in a sanari, Duni Nijaware. Go Pandijanagu, Sap Paninibua, Tego Yijiware. Brojan, Go Panina Joni, Piamatuabu, Dure Lube, Jeru Biojimai.
Creating is also very important, God. Don't let them cut off your creativity for sure. Keep living, basically. Yeah.
ကျေးဇူးများတင်ပါတယ်ဒီကျေးဇူးဆုရှင်ဟုတ်ကျေးဇူးပါဗျာမင်္ဂလာပါရှင်ဥစီသူအမင်းရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီကိုဗစ်
ဥစီသူအမင်းနဲ့အတူကျွန်မအင်ဂျင်နီယာကုညီတင်ဆက်ထားပါရရှင်ဒီရက်ရဲ့ရပိုင်ကဖေ့စ်ဘွတ်လူမှုကွန်ရက်ဆာမျက်နှာမှာရန်ကုန်မြို့ရေဝေးသုတ်တံမှာမိဘဂျိုဘိုးရုပ်အလောင်းတွေကိုတန်းစီထားတဲ့ဓာတ်ပုံနဲ့ဗီဒီယိုဖိုင်တချို့ပြန့်နှံ့ခဲ့ပါတယ်ဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေမှာမြင်ရသမျှတချို့ရုပ်အလောင်းတွေကိုအခေါင်းတွေထဲထားကြပါပေမဲ့ရုပ်အလောင်းတော်တော်များများကိုတ
မိပြည်ကျိုးဖို့တန်းစီထားတဲ့အနေအထားမျိုးတွေပါဒေဆုံသွားသူတွေရဲ့ရုပ်လောင်းတွေကိုမိပြည်ကျိုးပေးနိုင်ဖို့ကူညီပေးနေကြတဲ့ပုဂ္ဂလိကပရဟိတလုပ်ငန်းလုပ်ကိုင်နေသူတွေကတော့ရေဝေးသုတ်တံမှာမိပြည်ကျိုးဖို့ရောက်နေတဲ့ရုပ်လောင်းတွေအလွန်များတယ်အဲ့ဒီထဲမှာကိုဗစ် -19 ကြောင့်သေဆုံးသူဘယ်နှယောက်ရှိတယ်တိတိကျကျမပြောနိုင်ပေမဲ့ပုံမှန်မိပြည်ကျိုးပေးနေတဲ့အရေးအတွက်ထက်အများကြီးပိုများနေတော့အဲ့ဒါတွေဟာကိုဗစ် -19 ကြောင့်သေဆုံးတာမျိုးဖြစ်နိုင်တယ်ရုပ်လောင်းတွေများလွန်းတာကြောင့်အကောင်ဝယ်ယူရခက်ခဲလာလို့အကောင်မပါပဲစောင်ပတ်ဖြာပတ်ပြီးမိပကြိုကြရတယ်ညဘက်ရောက်သည့်အထိအလောင်းအလုံးမိပကြိုလို့မပြီးစည်းနိုင်တာကြောင့်ရုပ်လောင်းတွေကိုထားရစ်ခဲ့ရပြီးမိပကြိုဆက်တာဝန်ရှိသူတွေကပဲညဘက်မိပကြိုပေးကြရတယ်လို့ဆိုကြပါတယ်နောက်ရက်မှာတော့ရန်ကုန်မြို့တော်စီပင်သာရေးကော်မတီဟာရေဝေးမှာကြိုရတဲ့ရုပ်လောင်းတွေများပြားလွန်းတော့အခြားထိန်ပင်ကြီးစုနဲ့ကျူးချောင်တုတ်တန်တွေမှာပါမိပြိုနိုင်အောင်မြို့နယ်ခွဲခြားပေးတဲ့မေတ္တာရက်ခံချက်တစ်ခုထုတ်ပြန်ခဲ့တာတွေ့ရပါတယ်။အဓိပ္ပာယ်ကတော့ဒါတွေဟာအခုရက်ပိုင်းအတွင်းရန်ကုန်မှာကိုဗစ် -19 နဲ့သေဆုံးသူများပြားနေတယ်ဆိုတဲ့အထောက်အထားတွေပါပဲ
။တကယ်တော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဟာ2021ဇွန်လဆန်းမှအစပြုခဲ့ပြီးနေ့စဉ်ကူးစက်ခံရသူပြန်မြရာကနန်းဝင်းချင်ရှိခဲ့ပါတယ်။အရေး NLD အစိုးရလက်ထက်တုန်းကတော့ကိုဗစ်တားဆီးကာကွယ်တိုက်ဖျက်ရေးကော်မတီဟာမြို့တိုင်းလူလူလောက်မှာfever clinic တွေဖွင့်လှစ်ထားပြီးကိုအပူချိန်ရှိသူတွေနဲ့ကိုဗစ်ကူးစက်ခံတန်တရာရှိသူတွေကိုလက်ခံစစ်ဆေးပေးပါတယ်စစ်ဆေးချက်အရ virus ကူးစက်ခံရသူတွေကိုဆေးရုံနဲ့ကုသရေးစင်တာတွေကိုပို့တယ်လို့အတူနေမိသားစုဝင်တွေကိုနေအိမ် quarantine ဒါမှမဟုတ်အခြားဖွင့်လှစ်ထားတဲ့ quarantine center တွေပို့ပြီးစောင့်ကြည့်ဒါမှမဟုတ်ကုသမှုပေးပါတယ်ကုသမှုပေးရမှာလဲတာမန်အခြေအနေတာမန်ထက်စိုးရင်ရတဲ့အခြေအနေအထူးကျူးဆိုင်ကြက်မှတ်ကုသရမယ့်အခြေအနေတွေအလိုက်ကြိုတင်ပြင်ဆင်ထားတဲ့ကုသရေးနေရာတွေကိုခွဲခြားဖို့တဲ့စနစ်ကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။လက်ရှိအခြေအနေအရင်တုန်းကလို fever clinic တွေဖွင့်လှစ်ထားတာမရှိလို့ပြည်သူတွေဟာဆေးရုံတွေသွားလို့လဲကြေမရှိလို့လက်မခံညင်းပယ်ခံရဘယ်သွားလို့ဘယ်မှာပြရမယ်ဆိုတဲ့အခြေအနေမသိဆိုတာမျိုးဖြစ်ပျက်ခဲ့ပါတယ်။
ကူးစက်မှုတွေအတော်များလာတဲ့ဇူလိုင်ပထမအပတ်ကြမှာ စစ်ကောင်စီကျန်းမာရေးဌာနကနေကိုဗစ်သံသယလူနာတွေနဲ့ကူးစက်ခံရသူတွေကျန်းမာရေးစောင့်ရှောက်မှုကိုဘယ်လိုခံယူရမလဲဆိုတဲ့အစီအစဉ်တစ်ခုထုတ်ပြန်လာပြီးဂျော်လ၁၂ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုခဲ့တာတွေ့ရပါတယ်။အဲ့ဒီအစီအစဉ်အရကိုဗစ်ကူးစက်ခံရသူတွေသံသယရှိသူတွေထိတွေ့ခဲ့သူတွေဟာအရင်ဆုံးသက်ဆိုင်ရာမြို့နယ်ဒေသန္တရဆေးကန်းတွေကိုသွားပြရမယ်။အဲ့ဒီဆေးကန်းတွေကနေကိုဗစ်စစ်ဆေးနိုင်တဲ့နေရာတွေကိုပို့လို့စစ်ဆေးစေပြီးတကယ်လို့ကိုဗစ်ကူးစက်ခံရသူတွေဆိုရင်ပြည်သူ့ဆေးရုံများသို့လူနာတက်ရောက်ကုသမှုခံယူနိုင်ရေးစီမံခန့်ခွဲမှုကော်မတီဆိုတာကိုအကြောင်းကြားပေးမယ်လို့ဆိုပါတယ်။အဲ့ဒီကော်မတီကမှသာလူနာကိုဘယ်ဆေးရုံဘယ်ကုသရေးစင်တာတွေစီသွားရမယ်လို့ဆုံးဖြတ်အကြောင်းပြန်ကြားပေးမှဖြစ်ပြီးအဲ့ဒီပြန်ကြားချက်ရမှစင်တာဓမ္မမှုဆေးရုံကလက်ခံကုသပေးမှဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းကုသရေးစင်တာတွေဆေးရုံတွေမှာလူတွေပြည့်နေတာမျိုးလည်းရှိတယ်လို့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။အဲ့လိုလူတွေကတော့အိမ်ဒီမှာပဲစီးကြခွဲနေရမှာပဲလို့ဒင်းစာရှင်းလင်းပွဲမှာမိကုန်းနေဖြေတဲ့ကျန်းမာရေးဝန်ကြီးဌာနညွှန်ကြားမှုကပြောပါတယ်
။အဲ့ဒီဒင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းနဲ့ကျန်းမာရေးညွှန်မှုကကိုဗစ်လူနာလက်ခံနိုင်တဲ့အနေအထားတွေကိုရှင်းပြပါတယ်။သူတို့ရှင်းပြချက်အရကိုဗစ်ကုသနိုင်မှုရန်ကုန်ကဆေးရုံကြီးတချို့မှာဂဒင်းနည်းနည်းစီကုသရေးဌာနမင်းဓမ္မမှာဂဒင်း250ကုသရေးဌာနမယန်းကုန်းမှာဂဒင်း900ကုသရေးဌာနတူဝနာမှာဂရင်300ကုသရေးဌာနလှိုင်မှာဂရင်940တကုံစိတ်ကမ်းမှာ1920ကုသရေးဌာနဖောင်ကြီးမှာဂရင်400စုစုပေါင်းရန်ကုန်တိုင်းမှာ3900လောက်ပြင်ဆင်ထားပြီးအဲ့ဓာရီတဲကအများစုဟာတာမန်တက်တောင်တက်တာကုသရမယ်လူနာရီလောက်ထားဖို့ဆိုပြီးဖြေပါတယ်တကယ်တော့သူတို့အင်တာဗျူးဖြေတဲ့ဇူလိုင်12ရက်နေ့မှာကိုဗစ်ကူးစက်ခံရသူပေါင်း9014ဦးစုစုပေါင်းလက်ခံကူးသရမယ် active lunar ပေါင်း45240ရှိနေပြီးအများစုကရန်ကုန်မှာပါစစ်ကောင်စီတပ်မကြီးဝန်ကြီးဌာနကထုတ်ပြန်တဲ့အဲ့ဒီကိန်းဂဏန်းတွေကိုနှိုင်းယှဉ်ကြည့်လိုက်ရင်ပဲကူးစက်ခံရသူတွေကိုလက်ခံကူးသပေးနိုင်မဲ့ကတိနေရာအလွန်နည်းပါးနေတယ်လို့တိမ့်တဲ့ချီအရေးအတွက်ရှိနိုင်မဲ့သူတို့နဲ့ထိတွေ့ခဲ့သူတွေကိုခွဲခြားပြီး quarantine ဝင်စီမဲ့နေရာတွေရှိမနေတာကိုလည်းတွေ့မြင်ကြရမှာပါ။နောက်တစ်ချက်စမ်းစစ်ကြည့်ဖို့လိုတာကလက်ရှိကိုဗစ်ကူးစက်သေဆုံးမှုအရေးအတွက်တွေဟာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကိန်းဂဏန်းတွေအတိုင်းပဲလားဆိုတာပါ။သူတို့ထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေကိုပြန်စစ်ဆေးကြည့်လိုက်ရင်အာဏာသိမ်းပြီးနောက်ပိုင်း virus ရှိမရှိနေ့စဉ်စစ်ဆေးခဲ့တဲ့စစ်ဆေးနေတဲ့အရေးအတွက်အတော်လေးနည်းနေတဲ့အတွက်အဲ့ဒီကနေတဆင့်ဖော်ပြတဲ့ကူးစက်ခံအရေးအတွက်သေဆုံးအရေးအတွက်ကလည်းနည်းပါးနေမှာဖြစ်ပါတယ်။လက်ရှိ virus ကူးစက်ခံရပြီးဘယ်ကိုမှသတင်းမပို့ပဲကိုနေအိမ်မှာပဲကိုနေပြီးကိုဘာသာကိုကုသနေသူတွေမြို့ရွာရက်ွက်တွေတဲ့အများကြီးရှိနေတာကလည်းစစ်ကောင်စီကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာတကယ်လက်တွေ့အခြေအနေကိုထင်ဟပ်မနေဘူးဆိုတာပြသနေတယ်လို့လည်းဖြစ်စေပါတယ
်။လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတစ်ခုလုံးကိုကြည့်လိုက်ရင်ကိုဗစ်ကူးစက်ခံရသူတွေနဲ့ထိတွေ့ခဲ့သူတွေဟာသူတို့ကိုကုသပေးမဲ့ခွဲခြားစောင့်ကြည့်ပေးမဲ့နေရာတွေကိုသွားစရာမရှိလို့နေအိမ်တွေမှာပဲကိုဘာသာကိုကုသရတာအဲ့ဒီမှာနားလေတက်ကြွတဲ့ဆရာဝန်တွေရဲ့ကုသမှုမရတာအောက်ဆီဂျင်လုံလုံလောက်လောက်မရတာအပါအဝင်အခြားအကြောင်းမျိုးမျိုးကြောင့်သေဆုံးနေကြရတာသေဆုံးသူအရေအတွက်များပြားနေတာတွေကိုနားလည်နိုင်မယ်ဖြစ်ပါတယ်။ဒါအပြင်လက်ရှိဗိုင်းရပ်စ်ကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ဟာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေထက်အများကြီးပိုများနေမယ်ဆိုတာကလည်းတန်တရားဖြစ်เสียမလိုပါဘူး။တကယ်တော့လက်ရှိကိုဗစ်ကပ္ပကတ်ရောဂါကိုရင်ဆိုင်ဖို့ရာသက်ဆိုင်ရာတိုင်းပြည်အာဏာပိုင်အဖွဲ့အစည်းတွေရဲ့နိုင်ငံသားတွေအပေါ်ကိုကကာကွယ်စောင့်ရှောက်ရမယ့်မိဘပြည်သူတွေအဖြစ်သဘောထားဖို့ကိုဗစ်ကိုရင်ဆိုင်ရမှာကောင်းမွန်တဲ့စီမံခန့်ခွဲမှုချမှတ်အကောင့်ထဲပေါ်နိုင်ဖို့ကိုဗစ်ကာကွယ်တိုက်ဖြတ်ရေးလုပ်ငန်းတွေပြည်သူတရက်လုံးပါဝင်လာအောင်စီရင်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်ဒါပေမဲ့အာဏာသိမ်းစစ်ကောင်စီမှာအဲ့လိုအနေအထားမျိုးမတွေ့မမြင်ရတာကြောင့်ကိုဗစ်တက်တရလှိုင်းပြဿနာအခုတည်းပိုပြီးဆိုးလာနိုင်ကြောင်းပါ
ပြည်ရေအမေရိကန်တန်မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကျွန်မအေးသနာကျော်ပါ ဲ့ကင်းရှင်မင်္ဂလာရှိတဲ့နေ့ဖြစ်ပါလေတော်ရရှင်နာရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOA Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOA တိတ်ချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်မြမသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်တော်ရှင်နေ VOA မြမဝိုင်း Facebook Post တွေအောက်မှာအချက်ရေးလာတဲ့ထဲကတချို့ကိုဖော်ပြပေးသွားကြပါရှင်။ကိုရွှေဆိုတဲ့တော်ရှင်ကတော့မြမကြီးကပေးစာများအစီအစဉ်ကိုနားဆင်ပြောရေးလာတာပါ။သူကအခုလိုအချိန်မှာအနေအတွက်အမည်မဖော်ပြဘဲနဲ့ပြောပြပေးတာကိုကျေးဇူးတင်ပါတယ်။မြမပြည်သူအများစုကတည်င်းမှောင်ချတာခံနေရပါတယ်။အာနာယူတွေကြဆုံးကြပါစေ။တချို့တွေကနာမည်မဖော်ပြပါနဲ့ဆိုပြစာတွေရေးလာလို့သူတို့နာမည်မဖော်ပြပေးတာကိုဒီတော်ရှင်ဆိုလိုတာဖြစ်ပါတယ်ရှင်။ပြည်သူတောက်ခေါက်တန်ဆိုတဲ့တော်ရှင်ကတော့အခုလိုပြည်သူတွေရဲ့အတန်ပြန်ကြားပေးလို့ VOA ကိုအထူးကျေးဇူးတင်ရှိပါတယ်တဲ့။တန်ရောစင်တိဆိုတဲ့တော်ရရှင်ကလည်းလိုင်းမကောင်း VOA သတင်းစားထောင်ရတာလည်းပြတ်တောင်းပြတ်တောင်းဖြစ်နေတယ်။သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်။နောက်လည်းအားပေးနေဦးမှာပါဗျာတဲ့။ဟုတ်ကဲ့ VOA ကလည်းအားပေးတဲ့တော်ရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်အောင်ဆိုတဲ့တော်ရရှင်ကတော့ view ကိုနေ့တိုင်းနားဆင်နေပါတယ်တဲ့ဒီတော်ရရှင်ကကျွန်တော်ကနေ့တိုင်းမနေ့6နိုင်ကနေ9နိုင်ည9နိုင်ကနေ10နိုင်အမြဲတမ်းနားထောင်ဖြစ်ပါတယ်ကျွန်တော်စိတ်ထဲတစ်ခုပြောချင်တာက view အနေနဲ့နှစ်ဖက်ရှင်ပြီးတော့တင်ဆက်ပေးပါတဲ့ဥမာ PDF နဲ့စာကစာတိုက်ပွဲဖြစ်တယ်စာကစာဖက်ကဘလောက်ကြတယ် PDF ကပြောပြီးတော့တင်ဆက်နေမဲ့စာသူတို့ထိန်းချုပ်ထားတဲ့ MRTV နဲ့မြောက်ဝီ၈နှစ်တည်းမှာပါတဲ့တည်နေရှင်ပြီးတော့တင်ဆက်ပေးစီခြင်းပါ යි ။မစိုးရင်တိုက်အကြောင်းလို့ပေါ်တယ်။တခုကိုရှင်ပြတော့တည်င်းတည်ကျင်နေတဲ့ကျွန်တော်တို့လို့လူတွေအတွက်ပို့ပြီးတည်င်းကတည်ကြပြီးတော့စိတ်ချရတာမလို့ပါတဲ့။ VOA ကိုအင်တာနက်ဖြတ်တုံးကလည်းရေဒီယိုကိုအမြင်ဝယ်ပြီးတော့လွှင့်မဲ့အချိန်လေးတွေကိုစောင့်ပြီးတော့နားထောင်ခဲ့ရတာပါတဲ့။အခုလိုတခြားမီဒီယာတွေ15မိနစ်လောက်မင်းရဲ့30လောက်ပဲလွှင့်တဲ့အချိန်မှာတနားကြီးတကြီးသတင်းတွေအများကြီးလွှင့်ပေးနေလို့ကျေးဇူးအထူးတင်မိပါတယ်။ VOA ကိုအမြဲတမ်းလေးစားလက်ပါတယ်။သူရအောင်ဆိုတဲ့တော်ရရှင်ရေးလာပါတယ်။ဟုတ်ကဲ့ပါအခုလိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သတင်းနဲ့ပတ်သက်လို့အကြံပြုလာတဲ့အတွက်လည်းအထူးကျေးဇူးပါနော်။ဒီတော်ရရှင်ကိုသူရအောင်ကသတင်းတွေကိုဒီမနေ့6နာရီ9နာရီရော9နာရီနဲ့10နာရီရောအမြဲနားထောင်ဖြစ်ပါတယ်ဆိုလို့အခုအင်တာနက်လည်းပြန်ရနေပြီမလို့Facebook ကနေလည်းပြန်ပြီးနားထောင်လို့ရပြီထင်ပါရဲ့เนาะဒါကြောင့်လို့ကျွန်မပြောချင်တာက Facebook ကနေပြီးတော့ပြန်ပြီးနားထောင်နေဆိုရင်ကျွန်တော်တို့ရဲ့ Monday Bye Radio အစီအစဉ်တွေကိုရုပ်မြင်သံကြားဖြစ်နေပါရုပ်ပါမြင်လို့ရအောင်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီအစီအစဉ်တွေကို Facebook ကမဟုတ်ဘဲနဲ့ Satellite စလောင်းဂျူတို့ကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ပါတယ်เนาะကျွန်တော်တို့အဲ့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဖမ်းယူလို့ရရှိမယ်ဒီ Satellite အသေးစိတ်အချက်လက်နဲ့ပတ်သက်လို့ကျွန်တော်တို့VOA မြန်မာဝိုင်း website မြန်မာပေါ်မှာလည်းတင်ထားပါရရှင်။နောက်ပြီးကျွန်တော်တို့ရဲ့ Facebook စာမျက်နှာပေါ်မှာလည်းတင်ထားပေးပါရနော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ VOA အစီအစဉ်နဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေမှာတော့ထူးကျော်ဆိုတဲ့သတင်းရှင်က Hello ဒီနေ့ကအင်္ဂလိပ်စာအစီအစဉ်လေးသဘောကျလို့ပါတဲ့ဘယ်မှာလေ့လာလို့ရပါသလဲတဲ့ဟုတ်ကဲ့ပါဒီအစီအစဉ်လေးကိုမြစီမအတွက် VOA အစီအစဉ်မှာတင်ဆက်ပေးနေပါတယ်ဒါကြောင့်မလို့ Facebook ရဲ့မြစီမသတင်းစာမျက်နှာပေါ်မှာတွားပြီးကြည့်ရှုနိုင်ပါတယ်နော်ဒါမှမဟုတ်လည်းဒီ Facebook အစာမျက်နှာပေါ်မှာသတင်းတွေကအင်္ဂလိပ်စာလို့ရိုက်ထည့်လိုက်ရင်အစီအစဉ်လေးတွေထွက်လာပါလိမ့်မယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်လူကြီးများဆိုတဲ့သတင်းရှင်ကတော့3ရက်အတန်နဲ့အယုတ်တွေကိုလုံးဝမကြားချင်မကြည့်ချင်လို့ MRTV တို့မြောက်ဝတီတို့ကိုလုံးဝမဖွင့်တာ VOA ကအဲ့ဒီ3ရက်အတန်နဲ့အယုတ်တွေကိုလုံးဝမပြပါနဲ့ကျက်တရေရုပ်လို့ပါတင်ဆက်သူအတန်နဲ့ပြောပြရင်ရပါပြီတဲ့ VOA ကိုအားပေးလှစ်ပါဆိုပြီးတောင်းဆိုလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့သူကကောင်းလေးဆိုတဲ့သောရရှင်မှာသူကသတင်းတွေကြီးရှုခြင်းလို့ပါအကောင့်မဝင်တတ်လို့ပါအဲ့ဒါဘလို့ထဲလို့ရလဲမသိဘူးဆိုတော့ကျမတို့ VOA internet စာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းခံရတဲ့နေရာမှာအီးမေးလ်လိပ်စာဆိုတဲ့အကွက်လေးကိုကွင်းပြီးတော့အဲ့ဒါဘလို့ရေးလို့ရမလဲဆိုတော့ကျမစီကိုလှမ်းပြီးတော့ Messenger ကနေမေးလာတာပါဟုတ်ကဲ့ပါတကယ်ဆိုရင်တော့အဲ့မှာအီးမေးလ်လိပ်စာလို့ရေးထားတဲ့အတွက်ကြောင့်မလို့အဲ့အကွက်မှာကိုယ်ပိုင်အီးမေးလ်လိပ်စာကိုထည့်ရတာဖြစ်ပါတယ်ဒီမှာဒီတော်ရရှင်ကသတင်းတွေကိုကြီးရှုခြင်းလို့ပါဆိုရင်တော့သတင်းကြီးုံမဲ့ဆိုရင်ကျမတို့ရဲ့ VOA မြန်မာ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရုပ်မြင်သံကြားသတင်းတွေကိုလည်းအဲ့ဒီမှာကြည့်ရှုလို့ရပါရဲ့နော်လွယ်လွယ်ကူကူပါပဲအခုလိုမျိုးဒီ email လိပ်စာထည့်ခိုင်းတဲ့ဟို အကြောင်းကတော့ကိုယ့်ရဲ့အီးမေးလ်ကိုနေ့စဉ်မနေ့ညသတင်းချင်းချုပ်ပို့ပေးတာဖြစ်ပါတယ်။ဒါကအီးမေးလ်သတင်းလွှာတောင်းဆိုရန်အတွက်ဖြစ်ပါတယ်။အကယ်၍အီးမေးလ်လိပ်စာမရှိဘူး၊ကိုယ့်မှာအီးမေးလ်အကောင့်မရှိဘူးဆိုရင်လည်းလွယ်လွယ်ကူကူ Facebook စာမျက်နှာမှာကြည့်ရှုလို့ရပါတယ်ရှင်။အီးမေးလ်သတင်းလွှာရယူတဲ့သောရရှင်နေအနေနဲ့ကတော့မနေ့ညကျွန်တော်တို့ရဲ့သတင်းအချင်းချုပ်တွေသတင်းကောင်းစင်တွေကိုလွယ်လွယ်ကူကူတစုတစည်းပြတင်နိုင်တာဖြစ်ပါတယ်။ View ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ချမ်းပြင်းနဲ့ကြေးရတရာကဖြစ်ပါတယ်ဆိုရတော့ရှင်ချယ်ရီရဲ့စာကိုလည်းအခုဆက်ပြီးဖော်ပြပေးကြမှာရေနော်သူကတော့လောလောဆယ်ရွှေလီမှာအလုပ်လုပ်နေတာပါမြန်မာနိုင်ငံကအဖြစ်အပျက်တွေမြင်ရတာအထူးစိတ်မကောင်းပါဘူးဆိုပြီးတော့အခုလိုရေးလာပါတယ
်မင်္ဂလာပါဗီယိုရေကျမကရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ကကြေးရွာတရာမှနေတဲ့ရှမ်းတိုင်းသူလေးတယောက်ပါ VOE ကိုအမြဲနားထောင်ဖြစ်ပါတယ်အခုကျမကတရုတ်ပြည်ရွှေလီမြို့မှာအလုပ်လုပ်နေရပါမြန်မာနိုင်ငံမှာအခုဖြစ်ပျက်နေတဲ့အရာတွေအတွက်တကယ်ပဲစိတ်မကောင်းဖြစ်မိပါတယ်တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာပြည်သူတွေလိုမျိုးကျမတို့ရောက်နေတဲ့နိုင်ငံကကျမတို့အတွက်ဘာအခွင့်အရေးမှမရှိပါဘူးမြန်မာပြည်သူတွေနဲ့တထက်တည်းရှိနေတယ်ဆိုတာကိုလည်းမပြတာနိုင်ခဲ့ပါဘူးသူတို့အတွက်ဘာအကူအညီမှလည်းမပေးနိုင်ခဲ့ပါဘူးအဲ့ဒီအတွက်တကယ်စိတ်မကောင်းဖြစ်ရပါတယ်။နှွေဦးတော်လန်ရေးမှကြာဆုံးခဲ့ရတဲ့အာဇာနီသူရဲကောင်းတွေအတွက်လည်းဂုဏ်ယူပါတယ်။ပြီးတော့မိသားစုတွေနဲ့လည်းထပ်တူဝမ်းနည်းရပါတယ်။အဲဒါကြောင့် VOAC ရင်ဖွင့်စာရေးလိုက်ရတာပါ
။ VOAC စနစ်ကိုအမြဲအားပေးနေပါတယ်။ကျေးဇူးတင်ပါတယ်ဆိုတော့အခုလိုမျိုးပြေပို့လာပါတယ်။ဒီမှာမြန်မာနိုင်ငံကအဖြစ်အပျက်တွေဆိုလို့ဒီမြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိတ်ခိုက်ခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်ဒီမှာတော်ရရှင်ခေတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့တော်ရရှင်ရေးလာတာဝေမျှပေးကြပါလေ
ရက်ဆက်လိုက်ကြတာဗျာလှုပ်ရက်လိုက်ကြတာပြည်သူပြည်သားတွေအရန်ကိုတနာမကောင်းနေပါပြီခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လားကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လားခင်ဗျားတို့လှုပ်ရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေရပဲခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူးအတ္တဟိတဆိုတာရှိနေသေးပြီတိုင်းပြည်ကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူ
းကျွန်တော် VOA ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြား line တဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးသွားချင်ပါသေးတယ်ဘဝအိခိုင်ဆိုတဲ့သောရရှင်က RF interview ပြီးပေါင်းထုတ်လွှင့်တဲ့24မြန်ဆောင်ခုနှစ်ရုပ်သံကိုသူတို့ကလည်းဘလို့ဖန်ယူကြည့်ရှုလို့ရပါမလဲတဲ့သူပြောချင်တဲ့24မြန်ဆောင်ခုနှစ်ဆိုတာ24နိုင်နေစဉ်ထုတ်လွှင့်ပေးတာကိုဆိုလိုတာဖြစ်ပါတယ်နော်အောင်မျိုးရင်းဆိုတဲ့သောရရှင်ကတော့ VOA နဲ့ RF တို့ပေါင်းပြီးတော့မြန်မာနိုင်ငံအတွက် Thaicom စစ်ကသူတို့ကနေ channel တစ်ခုလွှင့်မှာမဟုတ်လားတဲ့မေးလာပါတယ်ဟုတ်ပါတယ်ဒီသောရရှင်နေမေးထားတယ်ကျမတို့ရဲ့ရုပ်တန်လိုင်းအစ်စ်ချောင်းနည်းနည်းပြောပြကြပါရစေနော်ကျမတို့ VOA American တန်ကနေပြမြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်တန်လိုင်းကနေထုတ်လွှင့်ပေးနေပါပြီနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာတင်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူရုအတွက်သတင်းမြန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူရုမိတ်ဆွေရုပ်တန်အစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USHM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေကြပါဖိုင်းယူကြည့်ရှုနိုင်တဲ့ရုပ်တန်လိုင်းအသေးစိတ်ကိုကျမတို့ VOA website စာမျက်နှာပေါ်မှာပေါ်ပြပေးမှာဖြစ်ပါတယ်လူရုမိတ်ဆွေရုပ်တန်အတစ်ပတ်9ရက်တနင်္လာ24နာရီထုတ်လွှင့်ပေးတာဖြစ်ပြီးတော့ VOA နဲ့ RFE ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်ပဲချိုရုဆောင်ကနေဖိုင်းယူလို့ရရှိလဲဆိုရဲမေးခွန်းကိုဖြေရမယ်ဆိုရင်တော့ကျမတို့ Utel Set 70B ကနေပြီးတော့ Channel Line အဖြစ်ဆိုရင်တော့တရားတက်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် Facebook မှာရှာကြည့်မယ်ဆိုရင်လည်းဒီချိုရုဆောင်ကျွမ်းကျင်သူတွေရေးထားတဲ့ဒီအသေးစိတ်အချက်အလက်တွေဘယ်လိုဖိုင်းယူနိုင်လဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုတွေ့ရှိရနိုင်ပါတယ်เนาะကျမတို့ View ညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရစနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တော်ရရှင်နဲ့ကိုကျမမေတ္တာတေးလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်လေးပြူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးဖြစ်ပါရင်ဒီတခြင်းလေးကိုကျမ YouTube မှာနားထောင်တော့ကျွတ်ကမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါရဲ့အားလုံးဒီသတင်းလေးကိုရင်းနှီးအပြည့်နားဆင်ခံစားနိုင်ပါစေနော
်ရှောင်းနေမှုတွေများစွာနေဆက်နေတောက်ကမီတော့ကြာမှာလောင်ပေလို့တန်ရာတွေများစွာကောင်းနေမှာပြည်နေ
ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီလိုမြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုဒီနေ့ရင်းနေညပိုင်းနဲ့ဒီနေ့လာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါပြီရေဒီယိုကနေဖန်ယူနာချင်နိုင်တဲ့အပြင်ဒီလိုမြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြန်နဲ့ထဲတိုက်ရိုက်နာဆင်နိုင်ပါတယ်ဖိထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျမတို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်ပြီးအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်I will show you today And show you how to cool to her And so nice shout them by
မင်းတနာကျော်ရဲ့မြမဘီမပေးစာများကိုနားဆင်ကြရပါသတင်းချက်ကတုတအလက်ရောက်လာပါပြီကဘာမှာလူကြီးရေဘလောက်များပြားတိုးဝါလာနေပါပြီလေ ဘယ်နိုင်ငံကလူကြီးအများဆုံးဖြစ်ပြီးတော့မြန်မာနိုင်ငံရဲ့လူကြီးကရောဘယ်လောက်ထိရှိနေပြီလဲဆိုတာကိုသတင်းတွေတဲကတုတ္တအစီအစဉ်မှာမညင်ရုံတွင်ပြောပြထားပါတယ
်။ကမ္ဘာပေါ်ကနိုင်ငံတွေရဲ့နေစဉ်ချင်းဆိုင်နေကြတဲ့စီးပွားရေးကစားလို့သဘာဝပတ်ဝန်းကျင်အရေးကိစ္စတွေအပါအဝင်ပြောဆိုနေကြတဲ့သတင်းတွေထဲမှာကမ္ဘာလူဦးရေတိုးပွားမှုအခမ်းအနားကလည်းတစ်စိတ်တစ်ပိုင်းတစ်ပိုင်းပါဝင်နေတာပါ။အခုဇွန်လ17ရက်နေ့ဟာဆိုရင်လည်းကမ္ဘာလူဦးရေနေ့ဖြစ်ပါတယ်။ကမ္ဘာပေါ်ကလူဦးရေအရေးကိစ္စတွေနဲ့ပတ်သက်ပြီးလူတွေအသိပညာရရှိဖို့ရည်ရွယ်ပြီးတော့နှစ်စဉ်ဇွန်လ17ရက်နေ့ကိုကမ္ဘာလူဦးရေနေ့ဆိုပြီး1989ခုနှစ်မှာကုလသမဂ္ဂရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အုပ်ချုပ်မှုကောင်စီကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။လူဦးရေတိုးပွားလာမှုနဲ့ဆက်နွယ်ပြီးအရေးကြီးတဲ့မိသားစုအစီအစဉ်၊ကြားမှတန်းတူမှု၊စီးရဲမွေးတည်မှု၊ကိုယ်ဝန်ဆောင်မိခင်ကြားမှရေးကစားလို့လူအခွင့်အရေးအစုံအရေးကိစ္စအားလုံးအပေါ်အသိပညာရလာနိုင်မှုအတွေ့အဓိကထားဆောင်ရွက်လာကြပါတယ်။ကမ္ဘာလူဦးရေဟာ1900ခုနှစ်နောက်ပိုင်း20ရာစုအတွင်းမှာတရှိန်နိုးတိုးပွားလာခဲ့ပြီး1989ခုနှစ်ဇွန်လ17ရက်နေ့မှာပန်း5000အထိဖြစ်လာခဲ့တာကိုသူတေစီတွေကသတိပြုလာခဲ့တာကြောင့်အခုလိုဆောင်ရွက်ဖို့ကြိုးပမ်းလာခဲ့ကြတာလည်းဖြစ်ပါတယ်။အခုဆိုရင်နောက်ဆုံးရရှိတဲ့အချက်လက်တွေအရကမ္ဘာလူဦးရေဟာတန်း9800ကျော်လာနေပြီဖြစ်ပါတယ်။2009ခုနှစ်နောက်ပိုင်းကမ္ဘာနေရာဒေသတချို့တွေမှာမွေးဖွားမှုနှုန်းကျဆင်းလာပေမဲ့လူသားတွေရဲ့သက်တမ်းရှိလာမှုမွေးဖွားစဉ်ကလေးသေးဆုံးမှုနှုန်းတွေကျဆင်းလာတာကြောင့်လာမယ့်2030ကျရင်ကမ္ဘာလူဦးရေဟာတန်း8000အထိရှိလာနိုင်တယ်လို့လေ့လာသူပညာရှင်တွေကခန့်မှန်းကြပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့လူဦးရေအများဆုံးနိုင်ငံတွေကတရုတ်၊အိန္ဒိယ၊အမေရိကန်ပြည်အောင်စု၊အင်ဒိုနီးရှား၊ပါကစ္စတန်နိုင်ငံတွေဖြစ်ပါတယ်။တရုတ်နိုင်ငံကတန်း1400ကျော်၊အိန္ဒိယကတန်း1400နီးပါးအမေရိကန်ပြည်အောင်စုကတန်း330ကျော်အင်ဒိုနီးရှားကတန်း290ကျော်နဲ့ပါကစ္စတန်ကတန်း220ကျော်ရှိပါတယ်။အာဆီယံနိုင်ငံတွေမှာတော့အင်ဒိုနီးရှားကလူဦးရေအများဆုံးနိုင်ငံဖြစ်ပြီးဖိလစ်ပိုင်ကတန်း110ကျော်နဲ့ဒုတိယ၊ဗီယက်နမ်က68တန်းကျော်နဲ့တတိယ၊ထိုင်းက69တန်းကျော်နဲ့သတုထ၊မြန်မာက54တန်းကျော်နဲ့ပြင်ဆင်မှနေရာတွေမှာရှိနေကြတာပါ။မြန်မာနိုင်ငံရဲ့လူဦးရေကကမ္ဘာအဆင့် 29 မှာရှိပါတယ်။တိုးပွားမှုနှုန်းကနှစ်စဉ် 3.6 ခွန်ရာနှုန်းဝန်းကျင်ရှိပြီးအရင်နှစ်တွေကနဲ့စာရင်တော့ဒိုးတက်မှုနှုန်းနည်းနည်းချင်းကျဆင်းလာနေတယ်လို့စီးရင်စရာတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာတစ်နှစ်ကိုကလေးငယ်ပေါင်း 2560 ကျော်မွေးဖွားမှုရှိတာကြောင့်34စက္ကန့်တိုင်းမှာကလေးတစ်ယောက်မွေးဖွားနေတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာမှာလူဦးရေအနည်းဆုံးနိုင်ငံတွေကတော့ Vatican City, Tokelau, Niue, Falkland Islands နဲ့ Montserrat နိုင်ငံတွေဖြစ်ပါတယ်။လူဦးရေအနည်းဆုံးဖြစ်တဲ့ Vatican City မှာဆိုရင်စုစုပေါင်းလူဦးရေက800ကျော်လဲရှိတာပါရှင
်။ဒီနေ့ကနေညအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။မတနင်္ဂနွေလုံးမှာကိုရက်တာအများပြည်သူယုံပိရဲ့တတ်မှတ်ပြီးမလို့အရင်အပြင်မထွက်ဖို့ကန့်သက်ချက်ထုတ်ထားတာဒုတိယနေ့ရောက်လာပါပြီမြန်မာနိုင်ငံအတွင်းကိုဗစ် -19 တတိယလှိုင်းဖြစ်ပေါ်နေတာလလလောက်ကြာလာတဲ့အထိအရှင်ရော့မသွားသေးပဲနေ့စဉ်ရောဂါပိုးကူးစက်သူတွေနဲ့သေဆုံးသူတွေလည်းတိုးမြင့်လာနေပါတယ်အယောင်ဒီတိုင်းပသိမ်မြို့မှာလုံလောက်တဲ့ဆေးကုသမှုမပေးနိုင်တာနဲ့အောက်ဆီဂျင်လုံလောက်စွာမရရှိတာတွေကြောင့်လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်လူနာ24ဦးသေဆုံးခဲ့တယ်လို့ကုညီဆောင်ရွက်ပေးနေတဲ့ပရာဟိတအဖွဲ့တွေကပြောပါတယ်။ဆေးရနာတင်ခံထားရတဲ့မြန်မာနိုင်ငံမှာကိုဗစ် -19 တတိယလှိုင်းဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်ဆေးဝါးအကူအညီအရေးပေါ်လိုအပ်နေကြောင်းတနက်ကင်ထားသူတွေတနက်တေချထားပြီးဖျားသခင်ရဲ့အမည်နာမတော်အပြင်ဆေးကုသမှုတွေအများဆုံးလှုပ်ဆောင်ပေးကြပါလို့ကာဒီနယ်ချားလ်စ်ဘိုကပြောပါတယ်ဒီနေ့ကနေညဗီယိုမြန်မာအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဗီယိုအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဗီယိုတော်ရစီမန်းနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကင်းဝေးနိုင်ကြပါစေလူရပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာThank you.
This program